မကဆုမမရှင်ကမ္ဘာကြီးဆုံးဒုက္ခသည်စခန်းလို့တင်စားခေါ်ကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွင်ရိုဟင်ဂျာဒုက္ခသည်စခန်းတွေကဒုက္ခသည်တွေရဲ့မရေရာတဲ့အနာဂတ်နဲ့မတိကျသေးတဲ့အိမ်ပြန်လမ်းတွေအကြောင်းကိုပြောပြပေးချင်ပါတယ်လူငယ်တဲ့2018ခုနှစ်ရခိုင်မှာဖြစ်ခဲ့တဲ့လူမျိုးရေးဘာသာရေးသွင်းဆောင်အကြမ်းဖက်ပြစ်ခါရဲ့နောက်ပိုင်းစစ်တပ်နဲ့နေသားစောက်တပ်တွေရဲ့နေမြေရှင်းလင်းမှုတွေအတွင်းမှာအသက်ဘေးကနေစိုးရိမ်ရလို့ဒေသခံရခိုင်ပြည်သူတွေရောမွတ်စလင်တွေပါဘေးလွတ်ရာကိုအိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြရပြီးအဲ့ဒီထဲကရိုဟင်ဂျာမွတ်စလင်9သိန်းကျော်ဟာအိမ်နီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတာပါအခုဆိုရင်တော့ဘင်္ဂလားဒေ့ရှ်စခန်းတွေမှာနေထိုင်ခိုလုံခဲ့ရတာ၃နှစ်ကျော်ရှိလာပြီဖြစ်ပေမဲ့လို့နေရရင်ပြန်ဖို့ကမရေရာအနာဂတ်ကလည်းမသိမချာဖြစ်နေသေးပါ။တိတ်ချီတဲ့ဒုက္ခသည်တွေအနာဂတ်အထူးသဖြင့်ကတော့လူမမယ်ကလေးငယ်လေးတွေနဲ့လူငယ်လေးတွေရဲ့အနာဂတ်မျှော်လင့်ချက်တွေပျောက်နေပြီးဘာမှရေရာမှုမရှိမေးမိန်နေသေးပါလို့ပြောလာသူကတော့ရခိုင်ပြည်နယ်မြောက်ပိုင်းတမန်သာကြီးရွာအုပ်စုအထက်တန်းကျောင်းမှာစေတနာဝင်တဲ့ကျောင်းဆရာလုပ်ခဲ့သူကိုကမေးပါ
ကျွန်တော်ကတမန်သားကျောင်းအတားတဲ့ကျောင်းဆရာတယောက်ပါအဲဒါကြောင့်မလို့ကလေးတွေဘဝကနောင်လာနောင်သားတွေဘဝတွေပြတ်စစ်ဆုံးရှုံးသွားမှဆိုလို့အာကန်ဒေတာကြီးပရာဟိတာတိုင်းဝိုင်းနဲ့ပညာရေးကွန်ရက်ဆွေးပြီးတော့ဗနတိစင်တာကုတ်ဒေတာလာရှိတဲ့ကျောင်းဆရာဆရာမတွေကတော့အယောက်9လကျော်ကျော်လို့ရှိတဲ့ဒီမှာတော့စာပင်ကုတ်နေရာမရှိလို့တင်ရင်အခန့်တခန့်တည်းမှာကျောင်းသားတွေကိုဆွေးပြီးတော့မြမကာရီကွန်ဆစ်တမ်နဲ့စာပင်ပေးတာရှိတဲ့ယူနီဆီယာနဲ့အယူနီဆက်နဲ့ပေါင်းပြီးတော့သူတို့ကိုတင်ပြတာကျွန်တော်တို့ဒီမှာကလေးတွေနဲ့တော်လေးနဲ့ငားနဲ့ကြော်ရင်ကျွန်တော်တို့ကလေးတွေဘဝတော့ဆုံးကျုံသွားမှာဆိုလို့စာလေးတွေကတက်ကိုတုတ်ပေးပါဆိုပြီးတော့ကျွန်တော်မက်တာရဲ့ကံတာရှိပါတယ
်ဒုက္ခသည်စခန်းတွေထဲမှာအခုချိန်ထိယာယီရွက်ဖြင့်တဲလီတွေနောက်ကုလားကနေဆောက်လုပ်ပေးထားတယ်အုတ်ခဲအပေါ်ရတဲအင်္ဂလိပ်တွေထဲမှာကလေးငယ်လေးတွေကိုဝင်ဆောင်မိခင်တွေတက်ကြီးရွယ်အိုအဖိုးအဖွားတွေနဲ့နာမကျန်းဖြစ်သူတွေဟာစုပြုံပြုတ်သိမ့်နေကြရပြီးလေဝင်လေထွက်ကလည်းမကောင်းတဲ့အပြင်တကူရည်ကျမ်းမာရေးအတွက်ကောမိုးလေပြင်းတဲ့ရာသီဥတုထံခံနိုင်မှုပါကြက်ခိုင်တဲ့အိမ်တွေမဟုတ်ပါဘူးလို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်ဘာလို့ခါလေဒုက္ခသည်စခန်းအမှတ်9မှာခိုးလုံနေထိုင်တဲ့ဥယီစလန်ကတော့ရခိုင်ပြည်နယ်မောင်နှံစာတီဖြစ်ပြီးတော့သူတို့မိဘဘိုးဘွားဆင်ဆက်လေယာဉ်လုပ်ငန်းတွေလုပ်ကင်ခဲ့တာပါသူကိုယ်တိုင်ကတော့မူလာတန်းပြကြောင်းစရာတယောက်ဖြစ်ပါတယ်နေရက်ကိုလည်းပြန်မို့မဖြစ်နိုင်ပြင်ပကိုလည်းထွက်ခွင့်ပိတ်ပင်ထားတဲ့ဒီရိုဟင်ဂျာဒုက္ခသည်အများစုရဲ့နေဆာတူဝလုပ်ငန်းတွေကိုဥယီစလန်ကပြောပြပါတယ်
။တချို့လူတွေကငွေချက်ရှိတဲ့လူတွေကဈေးဆိုင်တွေတိဆောက်ကြတယ်၊နောက်ဈေးရောင်းကြတယ်၊စတဲ့ပညာတဲ့ဆိုရင်ဘလောက်တမကလဲဩကံအဖွဲ့အစည်း NGO တွေမှာသူတို့ကအလုံငွေရောက်လောက်ကန်ကြတာကိုရှိပါတယ်။ကြားပင်အလုံတွေအတင်းမှာတလကောင်၊စခန်းအတွင်းမှာတလကောင်သူတို့ကလောက်ကန်နေကြတာရှိပါတယ်။ဆိုင်ကြောက်တဲ့အရေးကလေးတွေဆိုရင်ဒီမြန်မာစာတင်ကြောင်းတွေနောက်အင်္ဂလိပ်စာတင်ကြောင်းတွေဘာသာရေးအရေးဒီစာတင်ကြောင်းမှာပညာသင်နေကြတာရှိပါတယ်ခင်ဗျနောက်ကလေးငယ်တွေဆိုရင်သူတို့ကမူလာတဲ့အစင်းကြောင်းကိုတက်ကြတာရှိတယ်လူနည်းနည်းပါးပါးပေါ့အဲပလီတက်ကွန်းဒါရောစီဒီစာပါဈေးဆိုင်တွေပါတယ်အကိုကလောလောဆယ်ကွန်ပိတ်ကြတယ်နောက်ဟင်းဒီရဆိုင်နဲ့ငါးဆိုင်ကတော့ညနေတစ်ပိုင်းမနေ့တစ်ပိုင်းကတော့အဲ့လိုဖွင့်တာရှိပါတယ်ခင်ဗျ
စခန်းတွေကဒုက္ခသည်တွေအရေးဆောင်ရွက်နေတဲ့ ARSPA ရင်းရဲရင်းနဲ့လူခွေဆိုင်ရာရခိုင်ပြည်နယ်ကရိုဟင်ဂျာဖွဲ့စည်းဥက္ကဋ္ဌဦးမူဟစ်ဦးလာကတော့2019ခုနှစ်တုန်းကအမေရိကန်ပြည်ထောင်စုမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံခဲ့ပြီးရိုဟင်ဂျာအရေးကိုတင်ပြနိုင်ခဲ့သူပါ2012ခုနှစ်မြန်မာစစ်တပ်ရဲ့နေနေရှင်းလင်းရေးစစ်ဆင်ရေးတွေအတွင်းမှာတော့အသက်မသေးလွတ်မြောက်ခဲ့သူဖြစ်ပါတယ်ဒုက္ခသည်စခန်းတွေကအထူးသဖြင့်လူငယ်တွေအနာဂတ်မဲ့နေတဲ့အရေးစိုးရိမ်နေပြီးတော့သူဖြစ်စေခြင်းနဲ့ဆန္ဒပြောပြပါတယ
်။ကျွန်တော်ရှိနေပြီ။ဘာမှလည်းရှင်နဲ့တူတက်လာတာမရှိဘူး။ကျွန်တော်ကလူတွေသူတို့ဘဝတွေပြစ်စင်းနေတာကျွန်တော်ကလည်းလူသားဖြစ်ခဲ့ပြီးကြောင့်မလို့လေ။လူသားတွေအခုဒီဘဝတင်ယူခွင့်အဲ့ဒါကိုရှင်တို့ရအောင်ဆွေးပြပေးပါလို့ရှင်တို့တောင်းဆိုပါပါ။သူများနိုင်ငံကိုရှင်တို့တောင်းချင်ပါဘူး။အဲ့ဒါကြောင့်လည်းရှင်တို့မြန်မာနိုင်ငံရဲ့ရှင်တို့ကိုလက်ခံပြီးတော့ကျန်ကောင်းမရက်ကိုစောင်းဆိုင်နေတာပါ
။နေမြေရှင်းလင်းမှုတွေတွင်မှာလူမျိုးတုံးတက်ဖြတ်မှုနဲ့လူခွေးချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တယ်ဆိုတဲ့ဆွဲချက်နဲ့မြန်မာနိုင်ငံဟာနိုင်ငံတကာတရားရုံး ICJ မှာတရားရင်ဆိုင်နေရတာပါ။လူခွေးချိုးဖောက်ခံရမှုတွေကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့မိသားစုဝင်ကာယကံရှင်တွေကိုဥယီစလန်တို့လိုရိုဟင်ဂျာရဲ့လှုပ်ရှားသူတွေဥဆောင်ပြီးတော့ဒုက္ခသည်စခန်းပေါင်းစုံကိုတွားရောက်ပြီးတော့တွေ့ဆုံမေးမြန်းမှတ်တမ်းသက်သေတွေပြုစုပြီးတရားမျှတမှုတွေရာရေးဆောင်ရွက်ပေးခဲ့တယ်လို့ပြောပါတယ်။
ကိုယ့်ရဲ့နေရည်တင်နိုင်ရတဲ့နောက်တရားမြတ်တာမှုရရှိရတဲ့ကျွန်တော်ကနေရည်တကာဖွဲ့စည်းလာတိုင်းကိုကျွလုံခံရတယ်တောက်တာတွေကျွန်တော်ကသူတို့ဘက်ကိုတင်ပြခဲ့တယ်နောက်ICC ICG ကိုလည်းကျွန်တော်ကခံတိုင်းကိုကျွန်တော်ကဝင်စီးပြီးတော့တောက်တာကိုကျွန်တော်ဆူစီးပြီးတော့တင်ပြဖြစ်ပါတယ်ခင်ဗျာတရားမြတ်တာမှုရရှိဖို့အတွက်ကျွန်တော်ကအဲမျော်လင့်ပါတယ်ခင်ဗျာ လေလာဆောင်ကြောင်းကရရလူတွေနောက်တစ်ချက်ကရရမိသားစုတွေအပေါ်မှာကုလသမဂ္ဂဘက်ကနိုင်ငံတကာအဖွဲ့အစည်းဘက်ကဒီလိုရအပေါ်တရားမြတ်တာမှုရရှိစေဖို့အတွက်ဆွန်ရပေးပါလို့ကျွန်တော်တို့ကတောင်းဆိုချင်ပါတယ်မမဆရာဘက်ကလည်းကျွန်တော်တို့လူကြီးဒုက္ခစရာကိစ္စအရေးပေါ်မှာအဲမင်္ဂန်တော့လင်းကြောင်းအနေရစ်တဲ့ဖြစ်ပါလို့ကျွန်တော်တို့ကတောင်းဆိုချင်ပါတယ်ခင်ဗျာ
ဒီဝင်းမြမပိုင်းကနေဆက်သွယ်မေးမြန်းခဲ့သမျှဒုက္ခသည်တွေကတော့ဘယ်နိုင်ငံဘယ်ဒေသကိုမှခီးမဆက်လို့ပဲမိမိတို့ဘဝဆင်ဆက်နေထိုင်ရှင်တိုင်းခဲ့တဲ့ရခိုင်ပြည်နယ်နေရရင်းကိုပဲပြန်လို့ကြပြီးတော့တကယ်လို့များဖြစ်နိုင်မယ်ဆိုရင်တော့ဒီကနေ့ပြန်ပြီးတော့မနေ့ပြန်ရခိုင်မှာထမင်းလက်ဆောင်စားခြင်းနဲ့စိတ်ရှိပါတယ်လို့ပြောပါတယ်ကျွန်တော်ဒီမှာဒုက္ခသည်စကံမှာအားလို့များတော့ပြန
ကျွန်တော်တို့ကုနိုင်ရေကိုပဲကျွန်တော်တို့အကျဉ်းချင်းစိတ်အများကြီးပါကုနိုင်ရေကလွဲပြီးတော့တခြားနိုင်ရေကိုကျွန်တော်တို့ကသွားဖို့စိတ်စင်တာတော့မရှိပါဘူးခင်ဗျာကျွန်တော်တို့ရဲ့မူလရရှိခဲ့တဲ့နိုင်ငံသားအခွင့်အရေးနဲ့လူအခွင့်အရေးအပြေးအဝါနဲ့နိုင်ငံကြီးကျန်နိုင်ရေကိုပဲကျွန်တော်တို့အဓိကအလေးထားပါတယ်ခင်ဗျာရိုဟင်ညာဆိုတဲ့အတုံးကိုလက်ခံထားတဲ့မြန်မာဆိုရပါကတော့လူမျိုးတုံးတစ်ချ